မြန်မာနိုင်ငံရဲ့ရေနံနဲ့သဘာဝဓာတ်ငွေတူးဖော်ရေးမှာပါဝင်လုပ်ကိုင်ခဲ့တဲ့ဂျပန်စွမ်းအင်ကုမ္ပဏီအီနီယိုစ်ကနေပြီးတော့ရဲတဂုံသဘာဝဓာတ်ငွေစီမံကိန်းမှာပါဝင်တဲ့လုပ်ငန်းအားလုံးရပ်ဆိုင်ဖို့လိုအပ်တာတွေကိုအပိတ်သက်ဆောင်ရွက်ပြီးစီးသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကပဲသူန ဒီ ဆွမ်း ရင် တူ ဖော် ရေး လုပ်ငန်း တွေ ဟာ မြန်မာ စစ် ကောင်စီ ကို ငွေ ကြေး ထောက်ပံ့ နေ တယ် လို့ ဝေဖန် ခံ ရ တဲ့ အကြောင်း ဂျပန် နိုင်ငံ ထုတ် Nikkei သတင်း က လည်း ပြီး ခဲ့ တဲ့ မတ်လ တုန်းက ရေးသား ဖော်ပြ ခဲ့ ပါတယ် စစ်တပ် ဟာ အာဏာ သိမ်း ပြီး တော့ နှစ် နှစ် ပြည့် ပြီး ကာသ အချိန် မှာ ပဲ မြန်မာ နိုင်ငံ က နေ ထုတ်လုပ် မှု တွေ ရပ်ဆိုင် မှု ဂျပန် ကုမ္ပဏီ ရဲ့ ကြေညာ ချက် ထွက် ခဲ့ တဲ့ အကြောင်း ကို လည်း Amsterdam ဆွမ်း ရင် သတင်း မှာ ရေးသား ဖော် ပြ ပါ ရှိ ပါတယ် Ineos ရဲ့ လက်ခွဲ ကုမ္ပဏီ ဖြစ် တဲ့ မြန်မာ ရေနက် တူဖော် ရေး နီပွန် ကုမ္ပဏီ JHM ဟာ ရဲတကော မှာ တူဖော် နေ တဲ့ မလေးရှား ကုမ္ပဏီ နဲ့ 19 ရာခိုင် နှုန်း ဖက်ဆက် ပါဝင် ပြီး တော့ ဂျပန် နဲ့ ဒီ သဘာဝ တန်းငွေ တူဖော် ရေး ကုမ္ပဏီ ရဲ့ အစု ရှယ်ယာ 40 ရာခိုင် နှုန်း ပိုင်ဆိုင် ပါတယ် ပြီး ခဲ့ တဲ့ ဖေဖော်ဝါရီ လ တုန်း က ပဲ ထိုင်း နိုင်ငံ ပိုင် နဲ့ PTTEP ရေနံ မလေးရှား က Petronas ဆွမ်းအင် ကုမ္ပဏီ နဲ့ ဂျပန် Mitsubishi ကုမ္ပဏီ တွေ က လည်း ရဲတကော ရေနံ တူဖော် ရေးက နေ လုပ်ငန်း တွေ ရုပ်သိမ်း တော့မယ့် အကြောင်း အလားတူ ကြေညာ ခဲ့ ပါတယ်ရှင်